ရင်းချပြတနာဟာဒေတာရင်းငင်းချိုင်းနဲ့လုံခြုံရေးချင်းချောက်လာနိုင်တဲ့အတွက်ဒီဒုက္ခတွေထားနေပြန်ပြီးပို့ပြီးတော့ပြဿနာကိုဆော့ဆော့ဖြေရှင်းဖို့အိန္ဒိယနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်အသံမကြီးဆိုင်မော်ဆမ်အလီကချက်တပြင်းညမှာတိုက်တွန်းပါတယ်။ဒုက္ခတွေထားနေပြန်ပို့ရေးဆိုင်ရာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူညီမှုရထားတာကိုထိရောက်စွာအမြန်ဆုံးအကောင့်ထဲပို့မယ်လို့မျှော်လင့်ကြောင်းလဲအိန္ဒိယနိုင်ငံ New Delhi မှာဩဂုတ်6ရက်9ရက်တွင်မှကျင်းပတဲ့ Tackling Insurgent Ideologiesလက်နက်ကင်ပုံကမ်းမှုအတွေ့အကြုံတိုက်ဖြတ်ရင်းနှီးလာကမှာပြောကြားခဲ့တာဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရာရင်ဂျာဒုက္ခသည်တွေထားနေပြန်ပူရင်းနဲ့ပတ်သက်ပြီးတော့လက်မှတ်ရေးထိုးထားတဲ့နှစ်ဖက်သဘောတူညီချက်3ခုရှိပေမဲ့အလုံးမဖြစ်သေးဘူးလို့လည်းတမတ်ကြီးကပြောပါတယ်မြန်မာအစိုးရကတော့ရင်ဂျာဆိုတဲ့အတုံးလုံးလက်မခံနိုင်မဲ့ထွက်ပြေးခိုလုံသူတွေကိုပြန်လက်ခံမှာဖြစ်ကြောင်းပြောထားတာပါ2018နှောင်းပိုင်းမြန်မာနိုင်ငံရခိုင်ပြည်နယ်တွင်ပဋိပက္ခတွေနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခိုလုံသူ9သိန်းကျော်ရှိပြီးလက်ရှိမှာရင်ဂျာ 1.3% လောက်ဘင်္ဂလားဒေ့ရှ်မှာရှိနေတာပါ။အိန္ဒိယနိုင်ငံအနှံ့ပြားမှာနေထိုင်တဲ့ရိုဟင်ဂျာကတော့4000လောက်ရှိနေပါတယ်။သူတို့ကအစွမ်းရတွေအတုံးချဖို့အတွက်ပြစ်မှတ်တွေဖြစ်လာနိုင်ကြောင်းနဲ့အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ရိုဟင်ဂျာတသန်းကျော်ရှိလာတာငင်းချိုင်းနဲ့လုံခြုံရေးအတွက်ချင်းချောက်မှုဖြစ်ပြီးတော့အထူးသဖြင့်ဒေတာရင်းကိုထိစကိုက်စေနိုင်တယ်လို့လည်းတမတ်ကြီးကပြောပါတယ်။